ကိုကန့်တက်MNDA ထိန်းချုပ်ထားတဲ့လာရှိုမျိုးတွေကမြို့မကြီးနဲ့ရက်ွက်တစ်ကြောက်တောင်ဘက်ကိုစစ်ကောင်စီကဝေဟင်ကနေပုံကျဲတိုက်ခိုက်ခဲ့လို့နှစ်ဦးသေဆုံးပြီးတော့၄ယောက်ထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်နက်ကင်တပ်တွေကိုလက်နက်ဆွန့်ပြီးတော့နိုင်ငံရေးအဖြစ်ရှာပါလို့စစ်ကောင်စီကကန့်လန့်ခဲ့ပြီးတော့နိုင်ပိုင်းအကြမ်းပါပဲအခုလိုမျိုးMNDA
ကိုကန့်တက်တွေလာရှိုးမျိုးကိုထိန်းချုပ်ပြီးကြတဲ့ကလာရှိုးမျိုးပေါ်စစ်တပ်က၄ချောင်းနဲ့ပုံကျဲနေတာဒီကနေ့နဲ့ပါဆိုခုနှစ်ကြိမ်ရှိသွားပါပြီ။ဒီကနေ့စက်တင်ဘာ၂၈ရက်တောက်ကြနေ့မနက်၃နာရီလောက်မှာဝေဟင်ကနေပုံကျဲခဲ့လို့လူ၂ယောက်ထက်မနည်းသေဆုံးတယ်လို့လာရှိုးမျိုးကန်တူကဗီအိုအေကိုပြောပါတယ်။
ချမ်းပြည်နယ်မြောက်ပိုင်းသတင်းတွေကိုအဓိကဖော်ပြနေတဲ့ရွှေဖီမီသတင်းဌာနကတော့ကြောက်တောင်ဘက်မှာလူ၂ယောက်သေဆုံးပြီးကိုဝင်ဆောင်တူအပါဝင်၆ဦးဒဏ်ရာရတဲ့အကြောင်းရေးသားထားပါတယ်။လာရှိုးမျိုးကိုဩဂုတ်လ၃ရက်နေ့က ကိုကန့်တက်ကသင်းယူပြီးတဲ့နောက်ဩဂုတ်လ30ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပထမဆုံးဘုံကျဲခဲ့တာပါ။စက်တင်ဘာလ10ရက်9ရက်21ရက်နဲ့24ရက်နေ့နှစ်ဆက်5ရက်နေ့တွေမှာလဲဝေဟင်ကနေဘုံကျဲခဲ့ပါတယ်။25ရက်နေ့ကဘုံကျဲမှုမှာတော့အမျိုးသမီး2ဦးသေဆုံးပြီးလူ15ယောက်လောက်ဒဏ်ရာရခဲ့ပါတယ်။MNDAA ကိုကန့်တက်ကသိမ်းပိုက်ထိန်းချုပ်ထားပြီးတဲ့နောက်အရက်သားတွေနေထိုင်တဲ့နေရာပေါ် ဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကအခုလိုပြောပါတယ
်။စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကတနည်းတစ်ခြားအများပြားလာတာအားလုံးသိပါ။ဒီရင်တော့ကတော့သူတို့ရဲ့ပြစ်ခတ်မှုတွေကထင်ရမြင်ရကိုရန်တန့်ပြစ်ခတ်တယ်ဆိုပြီးတော့ပြောဆိုမှုရှိတယ်။ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့တွေ့ရတဲ့ချက်တွေကထင်ရမြင်ရကိုရန်တန့်ပြစ်ခတ်တာမဟုတ်ဘဲနဲ့အရသာပြည်သူတွေနေတဲ့နေရာကိုတမင်သက်သက်ရွယ်ချက်ရှိပြီးတော့ပြစ်ခတ်တဲ့အရာမျိုးဖြစ်ပါလေ။ခက်ပြင်းစရာလမ်းကြောင်းမရှိတဲ့ပြည်သူတွေကိုရွေးချယ်ပြီးတော့ပြစ်ခတ်တဲ့စစ်ပွဲဆိုင်ရာယာစုပ်မှုဖြစ်ပါလေ
။ကုလသမဂ္ဂနဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလည်းမြန်မာပြည်ပြည်ပခန့်အတွင်းအရသာပြည်သူတွေမထိခိုက်အောင်ကာကွယ်ပေးဖို့တိုက်တွန်းတောင်းဆိုနေပါရယ်။စစ်ကောင်စီကိုစန့်ကျင်ကြတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းကြပါလို့ဆိုပြီးလက်နက်စွန့်ရွေးကောက်ပွဲဝင်ကြဖို့စစ်ကောင်စီကစက်တင်ဘာလ26ရက်နေ့ကကမ်းလှမ်းပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်တဲကမိုင်းကင်မိုင်းရဲနန့်လန်နဲ့ကြောက်ကူအင်းတော်ဘက်မှာစစ်ကောင်စီဘက်ကရှမ်းပြည်နယ်တောင်ပိုင်းကပြည်သူစစ်တွေပါခေါ်ယူပြီးအင်အားဖြည့်တင်းနေတယ်လို့လာရှိုးကနိုင်ငံရေးသုံးသပ်သူတဦးကပြောပါတယ်။ဂျာတာပရင်းနေကပဲမိုင်းရဲအနီးကဟိုရကိုစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်တာနဲ့စီအင်အားဖြည့်တင်းတာတွေကြောင့်လာရှိုးကိုပြန်ထိုးစစ်ဆင်မဲ့ပုံရတယ်လို့သူကသုံးသပ်ပါတယ
်။မမီရကျတော့ဒီအဖက်မှာဟောလာပြီ။ဟူရဆိုတာကျွန်တော်တို့ဒီမိုင်းရဲ့အဆက်လေးအဲဟူရရွာထဲမှာကိုကန့်လေးနေတာမိုင်းရဲ့နယ်ကျတော့အဲဒီစကားစကားနေတာအဲမှာဟူရမှာလည်းတော့ကျဲတယ်မမီရ။ဒါပြည်သူတွေဆိုအားလုံးပြီးကုန်တာအခုကစက်စက်လေးတော်တော်လေးကိုအင်အားတွေသာဆီတင်းနေတယ်လို့ပြောတယ်ကွာ။ဟုတ်လား။ဒီဟူရနဲ့သူတို့တိုက်ပြီးဝင်ခဲ့မယ်ဆိုရင်တော့ခဏလေးပဲလာဆူးတွေမာဆူးနဲ့မိုင်းမိုင်းရဲ့မိုင်း60ကျော်ပဲရှိတယ်လေ
စစ်ကောင်စီဘက်ကအရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုမိုင်းရဲမှာပြန်လည်စုဖွဲ့နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ် MNDA ကိုကန့်တက်ရဲ့ညီနောင်မဟာမိတ်ဖြစ်တဲ့ TNLA တောင်းပလောင်နဲ့စစ်တပ်ကြားမှာလဲတီပေါ်နဲ့နောင်ချုံမြို့နယ်အတွင်းမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေပါတယ်ဒီကနေ့မှာတော့တီပေါ်အခြေဆိုင်ခမရ903ကို TNLA ကသိမ်းပိုက်တဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လည်းတီးခြားအတည်ပြုလို့တော့မရသေးပါဘူးTNLA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့သလိုရှမ်းမြောက်တိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ။